ကဘာကယောဂါကိုဗစ် -19 ဖြစ်ပွားနေခြင်းဖြစ်တဲ့အပြင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ဆက်တွဲအကျိုးဆက်တွေကြောင့်ပြပထွက်ခွာလို့သူအလုပ်သမားတွေနဲ့ပြပရောက်အလုပ်သမားတွေမှာတရားဝင်အလုပ်လုပ်ကံခွင့်အပါအဝင်နေထိုင်ခွင့်ဗီဇာပတ်စပို့သက်တမ်းတိုးကိစ္စတွေမှာစင်ခေါ်မှုအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်မြန်မာရွှေပြောင်းအလုပ်သမားတွေအများဆုံးပြပထွက်ခွာအလုပ်လုပ်ကံနေကြတဲ့နိုင်ငံတွေထဲကဂျပန်နဲ့မလေးရှားနိုင်ငံကအလုပ်သမားတွေလက်ရှိရင်ဆိုင်နေရတဲ့အလုပ်ကံအခွင့်အရေးအတွေ့အကြုံတွေကိုဆက်သွယ်မေးမြန်းပြီးတော့မဆုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအလုပ်ကံရှားပါတာကြောင့်ရောပြပထွက်ခွာပြီးဝင်ငွေရှာလိုသူတွေမြန်မာနိုင်ငံအနှံ့အပြားကအလုပ်လုပ်ကံလိုသူတော်တော်များများဟာအိန္ဒိယထိုင်းနိုင်ငံမလေးရှားနိုင်ငံစင်ကာပူနိုင်ငံဂျပန်ထောင်ကိုရီးယားနောက်ဒူဘိုင်းပါဝင်ပြပနိုင်ငံတွေစီကိုအလုပ်လုပ်ကံနိုင်မှုထွက်ခွာလုပ်ကံကြလေးရှိပါတယ်ဒီနှစ်ပိုင်းနေအတွင်းမှာကမ္ဘာကယောဂါကိုဗစ် -19 ကယောဂါကာလဖြစ်နေတာကြောင့်ရောမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစဆေးအာဏာသိမ်းပြီးတဲ့နောက်ပိုင်းပြပထွက်ခွာအလုပ်လုပ်လူတွေဟာအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်မြန်မာနိုင်ငံသားတွေတွားရောက်အလုပ်လုပ်ဖို့စိတ်ပါဝင်စားမှုများတဲ့ဂျပန်နိုင်ငံမှာကိုဗစ် -19 ရောဂါကြောင့်ရောဆေးအာဏာသိမ်းမှုကြောင့်မှအလုပ်သမားတွေကြားလက်ရှိတွေ့ကြုံနေရတဲ့အခြေအနေကိုဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့ပြည်တော်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေက VOA မြန်မာပိုင်းကိုရှင်းပြပါဗျ
။ဂျပန်မှာဒီကိုရိုနာကိစ္စဖြစ်တဲ့ခါကျတော့ဂျပန်နဲ့မြန်မာနိုင်ငံကြားထဲမှာတာမန်ဒီ flight တွေအကုန်လုံးရပ်သွားတယ်။ရပ်သွားပြီးတော့အရေးပေါ်ကိစ္စတွေပါပဲတုံးတယ် relief flight လောက်ပဲရှိတဲ့ခါကျတော့နောက်ဂျပန်ကဒီနိုင်ငံကြားကနေပြီးတော့အဝင်အကုန်လုံးကိုသူကပိတ်ထားတာပေါ့။ဒီဂျပန်မှာရောက်နေပြီးသားအရေးရှိနေပြီးသားပမာဒီကပဲဒီအလုပ်လုပ်လို့ရပြီးတော့ပမာဒီကမှဒီဗီဇာချရတဲ့လူရှူရီးချရတဲ့လူတွေတော့မှဝင်ဝင်ပဲရှိတဲ့ခါကျတော့ဒီပမာဒီကနေပြီးတော့အာနာသိမ်းပြီးနောက်ပိုင်းမှာပေါ့လေဒီကိုရောက်လာတဲ့ရွှေပြောင်းလုပ်သမားဆိုတာမသိမရှိဘူးမဆုဘူးရဲ
့ဟုတ်ကဲ့အဲ့တော့သူတို့ဝင်ဖို့လဲဒီဂျပန်ဆိုရရဲ့ policy အရရောနောက်ပြီးတော့ဒီဘက်ကနေတရားဝင်ထွက်လာဖို့အတွက်လည်းအဆင်မပြေတော့ဒီမှာရောက်နေတဲ့ဒီဂျပန်ကိုရောက်နေတဲ့မြန်မာနိုင်ငံသားတွေပေါ့နော်အထူးသဖြင့်တရားဝင
်
ဒီ passport တွေနဲ့နေပြီးတော့လုပ်နေရတဲ့လူတွေအတွက်ကဘယ်လိုများသူတို့အတွက်ပေါ့နော်ဘယ်လိုမျိုးဒီအခက်အခဲတွေရှိတာမျိုးတွေကြားမိလဲရှင
်စေအောင်စုရှိနေတဲ့တိုင်းပြည်တော့မပြန်နိုင်ဘူးဆိုပြီးတော့ဖြစ်လာရတယ်အဲဒီစီမှာပဲဒီဂျပန်အစိုးရကလည်းဒီဗမာနိုင်ငံမှာအာဏာသိမ်းလိုက်တဲ့အတွက်ကြောင့်မို့လို့အဲဗီဇာတက်တန်းဆေးတဲ့လူတွေဗီဇာတက်တန်းကုန်ကန်နည်းလူတွေဗီဇာတက်တန်းပြည့်သွားတဲ့လူတွေတကယ်လို့များပေါ့လေဗမာနိုင်ငံကိုမပြန်ကျင်ဘူးဆိုလို့ရှိရင်ဒီနိုင်ငံမှာဆက်ပြီးတော့နေလို့ရတဲ့အဲသူတို့ယာယီနေဆိုင်ခွင့်6လသူတို့ထုတ်ပေးပါတယ်တပတ်မှာ28နာရီပဲလုပ်လို့ရတဲ့အဲ6လသမားနဲ့တပတ်မှာနာရီ40အထက်လုပ်လို့ရတဲ့အဲ့လိုမျိုးဆိုကျွန်တော်လာဝကားနေပြီးတော့ဒီ6လတိုင်ပွဲတွေထုတ်ပေးတယ်ပေါ့။အဲဒီ6လပြည့်တဲ့အခါမှာဗမာနိုင်ငံမှာမပြောင်းလဲသေးဘူးဆိုလို့ရှိရင်နောက်တစ်ခါ6လတက်တန်းတို့နောက်တစ်ခါ6လတက်တန်းတို့ပေါ့။အဲ့လိုပုံမျိုးတွေတော့သွားနေရတာပေါ့
။နိုင်ငံတော်ဝန်ကမြန်မာနိုင်ငံသားတွေအများစုတွားရောက်အလုပ်လုပ်ကင်နေတဲ့မလေးရှားနိုင်ငံဘက်မှာလည်းမြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေကြားလက်ရှိကြုံနေရတဲ့အခြေအနေတွေကိုမလေးရှားရောက်မြန်မာအလုပ်သမားတွေအရေးအဖမ်းခံရတဲ့အကျဉ်းစခန်းတွေမှာရောမြန်မာတွေနေရပြန်ခွင့်ရဖို့အရေးစတာတွေပါလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမောင်မောင်ကအခုလိုရှင်းပြပါတယ်
ဒီကိုဗစ်စာဖြစ်တဲ့ကွာ2020မတ်လ18ရက်နေ့ပေါ့နော်အဲ့ကနေပြီးတော့တို့စပြီးလော်ဒေါင်းချတယ်ကွာအခုချိန်ကြီးအလုပ်သမားခေါ်ယူတာတွေမရှိတော့ဘူးပေါ့မလေးရှားအစိုးရကလည်းအခုအလုပ်သမားခေါ်ယူဖို့အတွက်ဒီကိုတို့အခက်အခဲရှိတဲ့အတွက်မလေးရှားအတွင်းထဲမှာပေါ့နော် overstay ဖြစ်နေတဲ့သူတွေအကြောင်းမျိုးမျိုးကြောင့်ပေါ့နော
်ဟုတ်ကဲ့ဒ
ီတရားမဝင်နေထိုင်နေတဲ့သူတွေအတွက်ကို work permit ပေးဖို့အတွက်ကိုပြီးခဲ့တဲ့နှစ်ပေါ့ဒီ2021ဒီဇင်ဘာ31ခုလာပြီးတော့ register လုပ်ပါဆိုပြီးသူတို့ခွင့်ပြုထားတယ်အဲ့ဒီ register လုပ်ထားတဲ့သူတွေကအခုချိန်မှာသူတို့ immigration မှာလက်ပွေနှိပ်တာတို့ permit တင်ဖို့ process တွေတော့စလုပ်နေတာတွေရှိနေပြီခင်ဗျာမြန်မာပြည်ကနေပြီးတော့တရားဝင်လာပြီးတော့လေရှိဒီအလုပ်ရှင်တွေနဲ့တက်တန်းတိုးနေတဲ့လူတွေအတွက်တော့အဆင်ပြေတယ်ခင်ဗ
ျဟုတ်ကဲ့ကိုတီးယားအဲ့တော့လက်တလောအဲ့ဒီမလေးရှားမှာရောက်နေတဲ့ဗမာအလုပ်သမားတွေသူတို့ရင်ဆိုင်ရတဲ့အခက်အခဲမျိုးရှိတယ်ဆိုရင်ရောဘာတွေများဖြစ်မလဲရှင
်တချို့ကြတော့လေဝတ်ပါမစ်တင်ခြင်းပေမဲ့အလုပ်ရှင်ရဲ့စာရဲစာတမ်းမပြည့်စုံလို့မတင်ရတဲ့သူတွေရှိတယ်တချို့ကြတော့လေအငှားကုမ္ပဏီတွေနဲ့လုပ်နေတာတွေတော့ရှိတယ်ပေါ့နော်ဆရာမဝင်များဘူးဗမာနိုင်ငံကိုပြန်စီစစ်တဲ့အခါမျိုးတွေရှိတဲ့အခါကျတော့သူတို့တကယ်ပါမစ်တင်မှု immigration ကိုတားတင်တဲ့အခါမှာလက်ထဲမှာ passport စာအုပ်မရှိတဲ့အတွက်တချို့မတင်လိုက်ရတဲ့သူတွေလည်းရှိတယ်ပေါ့
ကိုယ့်ရဲ့ passport ကအိပ်စာရာဖြစ်သွားပြီပေါ့နော်တက်တန်းကုန်သွားပြီနေဖို့လည်းအဆင်မပြေတော့ဘူးဆိုလို့ရှိရင်ရောဒီမြန်မာနိုင်ငံဆိုင်ရာတန်ရုံးဘက်ကရောသူတို့ဘာတွေလုပ်ပေးနိုင်တာမျိုးတွေရှိလဲ
Okay passport တက်တန်းတည်သွားတဲ့သူတွေအတွက်ကိုတော့တက်တန်းတိုးဖို့မြန်မာတန်ရုံးနေနဲ့ဆောင်ရွက်ပေးနေတာတွေရှိတယ်ဟုတ်ကဲ့အကယ်၍ညာအဲ့ဒီသူကပေါ့မြန်မာနိုင်ငံအပြီးပြန်မယ်လက်ထက်မှာလဲခုနပြောသလိုပေါ့
ပြန်ရင်တဲ့သူတွေအတွက်တော့CI ရှောက်ပြီးတော့ပြန်လို့ရတဲ့နည်းလမ်းတွေရှိတယ်ပေါ့ဟုတ်ကဲ့ပြန်ရင်တဲ့သူတွေအတွက်တော့ CI ရှောက်ပြီးပြန်လို့ရပါသေးတယ်ခင်ဗျာအဲ့တော့ဒဏ်ကြေးအပြင်တော့ဒဏ်ကြေး900ဆောင်ရမယ်အဲ့မပြန်ခင်မှာသူတို့ကိုဗစ်ကင်းချင်းကြောင်းပေါ့ဆိုတော့အဲ့ဒါလည်းစစ်ကပြီးတဲ့ဆိုတော့အဲ့ဒါလည်း200ဝန်းကျင်ဆိုတော့ခမန်းကြီးပေါ့သွားစိတ်လာစိတ်မပါပေ တ်ရောဂါစီးကမ်းကြောင့်ရောဆီယာနာသိမ်းပြီးတဲ့နောက်ပိုင်းလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေကြောင့်တရားဝင်လမ်းကြောင်းတွေနဲ့ပြည်ပထွက်ခွာလုလုလို့သူတွေအခက်တွေ့နေချိန်မှာပဲမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံဘက်ချက်ကိုတရားမဝင်ထွက်ခွာပြီးအလုလုလို့ကြတဲ့မြန်မာရွှေပြောက်အလုသမားကနေ့စဉ်လိုယာနဲ့ချီဝေရောက်နေကြတာပါထိုင်းဆိုရဘက်ကလည်းကိုဗစ်ကူးစက်မှုကာကွယ်ထုံးချုံနိုင်ရေးအပါအဝင်လူဝင်မှုကြီးကြပ်ရေးစီကံတင်းကျပ်မှုတွေနဲ့ပါနေ့စဉ်လိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးမြန်မာနိုင်ငံဘက်ခြမ်းကိုပြန်ပြီးတော့ပို့နေတာလာပိုင်းအတွင်းမှာကိုတောင်းတဲ့ချီရှိနေပြီဖြစ်ပါတယ်